မြန်မာဘက်ကထွက်ပြေးလာကြတယ်လို့ဆိုတဲ့ရိုဟင်ဂျာဒုက္ခသည်တွေရှိနေတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကော့ခ်ဆက်ပစားဒေသကိုမြန်မာနိုင်ငံလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးစုံစမ်းရေးမှူးရန်ဟီလီရှေ့သတင်းဘက်မှသွားရောက်မှဖြစ်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံ OHCHR ရဲ့ထုတ်ပြန်ချက်အရမစ်ရန်ဟီလီဟာ February 20ရက်နေ့ကနေ23ရက်နေ့အထိရိုဟင်ဂျာတွေခိုလုံနေကြတဲ့နေရာတွေစီကိုသွားရောက်လေ့လာမှဖြစ်ပါတယ်။February 3ရက်နေ့ OHCHR ကထုတ်ပြန်တဲ့အစီရင်ခံစာထဲမှာရိုဟင်ဂျာတွေအပေါ်လုံခြုံရေးတပ်ဖွဲ့ဝင်တွေကဆူဆူဝါဝါလူခွင့်ရေးချိုးဖောက်ခဲ့တယ်ဆိုတဲ့ဆွဆွဲချက်တွေကိုကိုယ်တိုင်လေ့လာဖို့တွားရောက်တာဖြစ်ပါတယ်။ပြီးခဲ့တဲ့5လအတွင်းမြန်မာဘက်ကထွက်ပြေးလာကြသူတွေရှိတဲ့နေရာတွေကိုတွားပြီးတော့သူတို့ရဲ့အခြေအနေနဲ့ဘလို့အခြေအနေမျိုးကြောင့်အခုလိုထွက်ပြေးလာရတယ်ဆိုတာကိုအဓိကစုံစမ်းသွားမယ်လို့ကြေညာချက်ထဲမှာဖော်ပြထားပါတယ်။ထိခိုက်နစ်နာနေတဲ့လူအဖွဲ့အစည်းတွေကိုကိုယ်တိုင်သွားလေ့လာတာကသူတို့ရဲ့မြန်မာနိုင်ငံတွင်းကလူခွင့်ရေးအခြေအနေတွေကိုပို့ပြီးတော့နားလည်သဘောပေါက်အောင်အထောက်အကူဖြစ်မယ်လို့မစ်ရန်ဟီလီကပြောထားပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးရပ်ဆိုင်းလိုက်တဲ့အပေါ်မှာကြိုဆိုတယ်လို့လည်းကြေညာချက်ထဲမှာဖော်ပြထားပါတယ်။ January 1ရက်နေ့ကလည်းမစ်ရန်ဟီလီဟာမြန်မာနိုင်ငံကို၅ချိန်မြောက်ခီးစဉ်ဖြစ်တဲ့ဆက်နှစ်ရကြာတွားရောက်ခဲ့ပါတယ်။